မြန်မာစစ်ကောင်စီအားမျိုးသမီးတွေပါဝင်မြန်မာလူထုပေါ်စစ်ရာဇဝတ်မှုတွေကျွလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ပွဲပြုမထားဖို့မြန်မာမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအရေးတကပိတ်ဆွေးနွေးပွဲမှာတိုင်ခင်အချိန်လေးမှာပဲနယူးယောက်ကုလသမဂ္ဂဌာနချုပ်ဒရင်းစာရှင်းလင်းပွဲအတွင်းမြန်မာမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေကအခုလိုပြောဆိုတိုက်တွန်းလိုက်တာပါ
။ We women of Myanmar believe that to achieve gender equality,It is a must to end militarism and
ကျမဒန်းသူရရှိရေးအောင်မြင်မှုဆိုရင်စစ်ဝါဒအဆုံးသတ်ရပါမယ်ဒီစစ်တပ်ကပြစ်ဒဏ်ကျင်းလို့ခွင့်ရနေတာတွေအဆုံးသတ်ရမယ်လို့ကျမတို့မြန်မာအမျိုးသမီးတွေကယုံကြည်ကြပါတယ်ဒီစစ်တပ်မှာအာဏာလက်ရှိရှိနေတဲ့တော့အမျိုးသမီးအခွင့်အရေးနဲ့ကျမဒန်းသူမှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့ကျမတို့သိထားပါတယ်မြန်မာနိုင်ငံကိုအုပ်ချုပ်နိုင်ဖို့တရားဝင်မှုဟာ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရNUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့တိုင်းသားတော်လှန်ရေးအဖွဲ့အစည်းတွေမှာပဲရှိပါတယ်။မြန်မာပြည်သူအများစုကအဲ့ဒီလိုပဲအသိမှတ်ပြုထားပါတယ်လို့မြန်မာအမျိုးသမီးခွင့်ရေးလှုပ်ရှားတက်ကြွသူမတ်မေဇဘဲဘျူကပြောကြားသွားတာပါ။ဒီရှင်းလင်းပွဲကိုကုလသမဂ္ဂဆိုင်ရာနော်ဝေးနိုင်ငံကိုယ်စားလှယ်ရုံးကကမကထပြုစီစဉ်ခဲ့ပြီးကုလသမဂ္ဂဆိုင်ရာနော်ဝေးမြန်မာကိုယ်စားလှယ်မိုနာဂျူးကလည်းမြန်မာနိုင်ငံအနာဂတ်အတွက်အမျိုးသမီးတွေမှာနိုင်ငံရေးမှာပါဝင်ခွင့်ရဖို့နဲ့အမျိုးသမီးအရက်ဖွဲ့ဖွဲ့စည်းတွေကိုအကာအကွယ်ပေးဖို့အရေးကြီးတယ်လို့လည်းဒီသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်